အမေရိကန်ပြည်ထောင်စုပလဲစစ်ကမ်းကို1940ခုနှစ်မှာဂျပန်နိုင်ငံကတိုက်ခိုက်တာကြောင့်တည်ဆုံခဲ့ရသူ2400အတွက်အမှတ်တရနေရာအများပြားမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကအမှတ်တရပန်းခွေတွေကိုဒီကနေ့ချခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဟာသမရဘရာကိုဘာမားနဲ့လည်းဒီကနေ့မှာပဲတွေ့ဆုံဖို့ရှိပါတယ်။မစ္စတာအဘေဟာဒီအမှတ်တရနေရာကိုသွားတဲ့ပထမဆုံးဂျပန်ဝန်ကြီးချုပ်ပါ။ဒါပေမဲ့လည်းဒီခီးစဉ်ရဲ့ရွေးချက်ကအမေရိကန်တို့ဒုတိယကမ္ဘာစစ်ထဲဝင်ပါဖို့ဖြစ်စေခဲ့တဲ့ပလဲစစ်ကမ်းတိုက်ခိုက်မှုအပေါ်တောင်းပန်ဖို့မဟုတ်ဘူးဆိုတာသူ့ရဲ့ဝန်ထမ်းတွေကရှင်းရှင်းပြောထားတာပါ။အဲဒီစာစစ်ပီးကလေးကဆိုရင်အမေရိကန်ဂျပန်ဆက်ဆံရေးဘယ်လိုဖြစ်ထွန်းတိုးတက်ခဲ့တယ်ဆိုတာကိုမစ္စတာဘက်ကပြသကြင်တာဖြစ်တယ်လို့ဆိုပါတယ်စစ်ရဲ့အနေထားယုံတွေကိုဘယ်တော့မှထပ်မဖြစ်အောင်လုပ်ရပါမယ်လို့ဂျပန်နိုင်ငံကနေမထွက်ခင်မှာမစ္စတာဘက်ကသတင်းတောက်တွေကိုပြောပါတယ်အနာဂတ်အတွက်ဒီကတိကဝတ်နဲ့ပြန်လည်သိမြတ်မှုရဲ့တန်ဖိုးကိုသမ္မတဥပမာနဲ့အတူကဘာကြီးကိုကျွန်တော်ပြောပြခြင်းပါတယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ